တမတော်ဘက်ကစစ်တိုင်းဒေသ၅ခုမှာလေးလာတာတစ်ဖက်သက်အပြစ်ရထားတဲ့ကာလတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတော့ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့နဲ့မြမတမတော်တို့ကြားဒီရက်ပိုင်းနေထဲမှာတိုက်ပွဲတွေထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်။ကိုကန့်တပ်ဖွဲ့ဘက်ကဒီလ၄ရက်နေ့လောက်ကနေစတင်ဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့ပြီးတော့တမတော်ဘက်ကတော့ဒီလ၈ရက်နဲ့၉ရက်တွေမှာကိုကန့်တပ်ဘက်ကအတင်းအဓမ္မလူတစ်စုဆောင်းတာနဲ့နည်းနည်းကြော်စည်ရေးလှုပ်ရှားတာကြောင့်တိုက်ပွဲတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တမောဘက်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ27ရက်နေ့ကငင်းကြိုင်းဆွေးနွေးဖို့ကချင်နဲ့ရှမ်းပြည်နယ်ကစစ်တမ်းဒေသ၅ခုမှာစီရေးလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းကြေညာပြီးမှရှမ်းပြည်နယ်အတွင်းတိုက်ပွဲတွေညင်တဲ့နေရာကဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာတာပါလက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကို MNDAA ခေါ်ကုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကအခုလိုပြောပါတယ
်၄ရက်နေ့ကနေစပြီးအခုထိတောင်ဖြစ်တယ်အတိအကျတော့ကျွန်တော်တို့ဥက္ကန့်ဒေတာမှာဖြစ်တယ်။နောက်ပြီးတော့မုံကူဒေတာဖက်ပေါ့နော်။ဇန်လမြက်နောက်ချင်းပေါ့နော်။မုံချီဒေတာဖက်မှာဖြစ်တယ်။နောက်ပြီးတော့အနောင်ချူနဲ့နီးကနမှာဖြစ်ပါလေ။အမြူနယ်ကအဲဒီခေတ်ရောက်တဲ့စိုက်ပွဲကတဲရဲမိခုနနာရီချင်းနဲ့အနည်း7နာရီတုံးချင်းနဲ့တော့ကြာပြီးအဲ့ဒီကနေအတိအကျတော့ဒီတက်မတော်ကကျွန်တော်တို့သူစီဝင်တာပ
ါဒီနေ့တော့မြောက်ရီသတင်းစာမှာတော့ MNDAA အဖွဲ့ဟာဂျမ်ရော့ဘက်ကစီရေးလှုပ်ရှားမှုရပ်ဆိုင်းထားတာကိုအခွင့်ကောင်းယူပြီးကွန်လုံမျိုးနယ်အတွင်းမှာလူသစ်စုဆောင်းတာ9ချိန်နယ်မြေကျော်လွန်လှုပ်ရှားတာ6ချိန်ကျူးလွန်ခဲ့ကြောင်းနဲ့ဂျမ်ရော့စစ်ကြောင်းကနယ်မြေလုံခြုံရေးဆောင်ရွက်ခဲ့ရမှာဒီလ10ရက်နဲ့9ရက်နေ့တွေမှာကွန်လုံမျိုးနယ်မုံကျက်ကြီးရွာအနီးမှာတိုက်ပွဲဖြစ်ပွားပြီးMNDAA ယာယီစခန်းတစ်ခုကိုတိမ်ပိုက်နိုင်ခဲ့ကြောင်းဖော်ပြထားပါတယ်ဒီဖြစ်စဉ်မှာတမရော်ကစစ်သည်တချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့လူသစ်စုဆောင်ခံရသူတွေပြန်လည်လွတ်မြောက်ရေးအတွက်ဆက်လက်ဆောင်ရွက်နေကြောင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်နောက်ဆုံးအခြေအနေကိုသိနိုင်ဖို့တမရော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကွန်လုံမျိုးနယ်အုတ်ချွေရည်မှုဦးအင်းဝဲလှိုင်ပူကတော့
ဘုဖြစ်တယ်မြာကျွန်တော်မျိုးနယ်ကနေလက်ဆက်နဲ့တွားမယ်ဆိုလို့ရှိရင်၄နိုင်လောက်ရှော့မယ်မိုးအောင်မိုးချက်ပဲဖြစ်မယ်ဆိုလဲအဲ့ဒါလာရှုမျိုးနယ်လည်းရောက်ပါတယ်ကျွန်တော်မျိုးနယ်ထဲမှာတော့လောလောဆယ်ရော AC ပဲ AC ဆိုရွာသားရော်တဲ့ကြောက်လန့်တော့အကုန်လုံးလုံခြုံရေးထိုးပေးထားရတာလို့
ပြီးခဲ့တဲ့လပိုင်းကကွန်လုံမျိုးနယ်အတွင်းမှာလူသစ်စုဆောင်ခံရသူပေါင်း24ယောက်ရှိကြောင်းနဲ့ပြန်လည်လွတ်မြောက်လာတာမရှိသေးကြောင်းဆက်ပြောပါတယ်TNLA ကတအံပလောင်အဖွဲ့တွေကတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ
်ကျွန်တော်တို့မှာတော့တရားကြတာလို့ရှာမှုမှာတော့ဒီကံပုံမှာအမြဲတမ်းလာမှုရရှိတယ်ဒီထိတွေ့မှုတော့မရှိဘူးဗျာ
ဇန်နဝါရီလ27ရက်နေ့ကတော့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ဟာကျွန်းနိုင်ငံမှာတွေ့ဆုံဆွေးနွေးပြီးဒီလအတွင်းမှာ KIO အပါအဝင် TNLA တအံပလောင် MNDAA ကိုကန့် AA ရခိုင်တပ်ဖွဲ့တွေနဲ့အစိုးရတွေ့ဆုံဖို့သဘောတူထားပါတယ်ဒီတွေ့ဆုံပွဲမှာဘယ်ဖွဲ့တွေပါဝင်မယ်ဆိုတာတိတိကျကျမထုတ်ပြန်သေးပေမဲ့ဒီတော်စုလေးနောက်ပိုင်းမှာတွေ့ဆုံနိုင်မယ်လို့ခန့်မှန်းထားကြပါတယ် MNDAA အဖွဲ့ရဲ့ပြောခွင့်ရသူဦးဖုံးဝင်းနိုင်ကအပြစ်ခတ်ရစဲရေးအတွက်ဆက်သွယ်ဆောင်ရွက်နေပြီးပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကအကြောင်းကြားလာတာကိုစောင့်ဆိုင်းနေကြောင်းပြောပါတယ
်ကျွန်တော်တို့ကတော့အခုစပြီးဒီလိုနဲ့ပြန်ချိတ်ဆက်လုပ်နေပြီအဲဒီ SPY နဲ့ပတ်သက်ပြီးကျွန်တော်တို့ကဖြစ်စီချင်တာဒါပေမဲ့အခုလောလောဆယ်ကျတော့ကျွန်တော်တို့ FPNCC အဖွဲ့ဝင်ဖြစ်တော့ FPNCC ဖြစ်လို့ကျွန်တော်တို့ဘလို့တနေလာမယ်မသိဘူးကျွန်တော်တို့ကအဲ့ကိုစောင့်နေတာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတော့ဒီလ9ရက်နေ့က RCSS ရှမ်းပြည်ကင်မရာတောင်ပိုင်းနဲ့ SSPP ရှမ်းပြည်ကင်မရာမြောက်ပိုင်းကြားတိုက်ပွဲဖြစ်ပွားတာကြောင့်စစ်ဆောင်ပြည်သူ900လောက်ထပ်မံထွက်ပြေးနေရတယ်လို့ဒီဘုံမျိုးနယ်အတွင်းမှာလည်းစစ်ဆောင်ပြည်သူ900လောက်ဟာပြီးခဲ့တဲ့လပိုင်းတွေကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျေစေရေးစခန်း3ခုမှာရောက်ရှိနေပြီးနေရက်မပြောင်းနိုင်ကြသေးပါဘူး